မန္တလေးတိုင်းဒေသကြီးမိထီလာမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတကာမှာလည်းဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကြိုးလာနေပါတယ်။နောက်ွယ်ကလှုံ့ဆော်မှုတွေရှိခဲ့တယ်လို့လည်းယူဆမှုတွေရှိပါတယ်။နားလည်မှုလွဲနေတဲ့လူမှုအတိုင်းဝန်ကြားပြန်လည်တင့်မြတ်လာအောင်အစိုးရနဲ့လူမှုအဖွဲ့အစည်းခေါင်းဆောင်တွေကြိုးပမ်းနေကြတာတွေကိုလည်းအသိအမှတ်ပြုပြောဆိုကြပါတယ်။ဒီအကြောင်းအပြည့်စုံကိုကိုသားညိုကဆက်ပြီးပြောပြပေးပါမယ်ရှင်။
မေတီလာမျိုးမှာဗုဒ္ဓဦးနေတော်ကလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေကြောင့်အာနာပါနီဘက်ကပုံမှန်144ထုတ်ပြန်ထားပြီးမြဲအခြေအနေတွေကတော့လုံးဝငြိမ်သက်သွားသေးတာတော့မဟုတ်ပါဘူး။မနေ့ကအထိမိရှို့မှုတွေလူထိခိုက်သေဆုံးမှုတွေရှိနေခဲ့ပါတယ်။လူမျိုးရေးတောင်ရှိသူတွေကလူမျိုးရေးဆောင်ရွက်ပေးနေကြလို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်နောက်မေတီလာ NLD အမတ်ဦးဝင်းထိန်အစရှိတဲ့ဒီနိုင်ငံရေးခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေကလည်းဒီသွေးဆူနေတဲ့လူအုပ်တွေကိုဖြောင်းဖြားနေရပါတယ်။ဒီအချိန်တွေကနေပြီးတော့ပိုဆိုးလာမှာကိုနိုင်ငံတကာမှာလည်းစိုးရိမ်မှုတွေတိုးလာပါတယ်။ Washington DC မှာရှိတဲ့ American နိုင်ငံရဲ့ဌာနပြောခွင့်ရသူကတော့လူမှုတိုင်ဝမ်ကြားပြန်လည်တက်မြဲရေးအတွက်အခုလိုကြိုးပမ်းဆောင်ရွက်သူတွေကိုကြိုဆိုအားပေးတဲ့အကြောင်း VOA မြန်မာပိုင်းကိုပြောပါတယ
်။ We are deeply concerned about reports of violence, loss of life and widespread property damage in Burma's Mithila Township in Mandalay region.
မန္တလေးတိုင်းမိထီလာမြို့နယ်အတွင်းမှာအကြမ်းဖက်မှုတွေကြောင့်အသက်ဆုံးရှုံးမှုတွေ၊အိုးအိမ်စီစဉ်ပျက်စီးဆုံးရှုံးမှုတွေဖြစ်တဲ့ဆိုတဲ့သတင်းတွေကြောင့်အလွန်တရာစိုးရိမ်မကင်းဖြစ်ရပါလိမ့်ရှင်။ဒီအကြမ်းဖက်မှုတွေကြောင့်နေနာဆုံးရှုံးသူအသက်ဆုံးရှုံးသူတွေသူတို့မိသားစုဝင်အနေနဲ့ထပ်တူဝမ်းနည်းကြေကွဲကြောင်းပြောလိုပါတယ်။ပြန်လည်တည်ငြိမ်မှုရအောင်လို့အပြန်အလှန်လေးစားသမှုနဲ့စိတ်ရှည်တည်ခတ်မှုတွေရှိအောင်ဆွေးနွေးညှိနှိုင်းမှုတွေဖြစ်အောင်ကြိုးပမ်းအားထုတ်နေကြတဲ့လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေအစိုးရခေါင်းဆောင်တွေကိုလည်းအားပေးကြိုဆိုပါတယ်။အခြေအနေတွေကိုအမေရိကန်ပြည်သူအနေနဲ့အနီးကပ်စောင့်ကြည့်နေပါတယ်
။ရန်ကုန်အမေရိကန်တန်ယုံကတာမတ်ကြီးဒရစ်မစ်ချယ်နောက်ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကူစလေရူကလည်းဒီအဖြစ်ပြက်ပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပြီးတော့ဒီပြဿနာရပ်ကိုဦးစားပေးအလေးထားကင်တွယ်ဖြေရှင်းဖို့အာဏာပိုင်တွေကိုတိုက်တွန်းတောင်းဆိုပါတယ်။ဖြစ်စအချိန်တွေမှာလူညွှန်းရေးပိုင်းကကင်တွယ်မှုအားနည်းခဲ့တာတွေကြောင့်ဆိုပြီးတော့အာဏာပိုင်တွေကိုအပြစ်တင်မှုတွေရှိတယ်လို့နောက်ွယ်မှာလှုံ့ဆော်မှုတွေရှိနေတဲ့ဆိုတဲ့သတင်းတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေပါတယ်။အထူးသဖြင့်ကတော့ဒီမတိုင်ခင်ကလေးကဘာသာရေးလှုံ့ဆော်စာတွေထွက်လာတာကိုထောက်ပြကြပါတယ်။ဒီအခြေအနေတွေကြောင့်မြန်မာနိုင်ငံအတွင်းမှာဘာသာရေးတင်းမာမှုတွေရှိလာနေတယ်လို့ Burma Campaign UK ဖွဲ့က Mark Farmer က VOA ကိုပြောပါတယ
်။ We areAlso concerned, and the British government also highlighted this, that the violence and the tensions are being stirred up and deliberately created.
ဒီကြမ်းဖက်မှုတွေဖြစ်လာအောင်တမင်တသက်နောက်ွယ်ကနေလုံးစော်နေတဲ့ဆိုတဲ့အချက်ကိုကျွန်တော်တို့အတော်လေးစိုးရိမ်တယ်လို့ဗြိတိသျှအစိုးရကိုယ်တိုင်ကလည်းဒီချက်ကိုထောက်ပြပြောထားပါတယ်။မြန်မာနိုင်ငံထဲမှာဘာသာရေးတင်းမာမှုတွေကကြီးထွားလာပါတယ်။စာရွက်စာတမ်းတွေအထူးသဖြင့်မွတ်စလင်စန့်ကျင်ရေးစာတွေပြန့်နေပါတယ
်။ဗြိတိသျှနိုင်ငံရေးရုံးဝင်ကြီးAlistair Butt ကလည်းအကြမ်းဖက်မှုတွေကိုရပ်တန့်သွားစေဖို့အတွက်ဆိုင်ယာတပ်ဆိုင်ယာအဖွဲ့အစည်းအားလုံးကိုတိုက်တွန်းတောင်းဆိုနေပါတယ်။အရက်သားတွေကိုအကာအကွယ်ပေးဖို့နောက်ဒီအဖြစ်ပြက်နောက်ကွယ်မှာရှိတဲ့ရန်လိုမုန်းတီးမှုတွေအတွက်ပြေလျော့အောင်လို့ဆောင်ရွက်ပေးဖို့အစိုးရအာဏာပိုင်တွေကိုတိုက်တွန်းပါတယ်။တစ်ချိန်တည်းမှာပဲ British တာမတ်ကြီးကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေကိုဆွေးနွေးတိုက်တွန်းနေတယ်လို့သိရပါတယ်။နိုင်ငံတကာကလက်ခံနိုင်မဲ့တည်ငြိမ်မှုဖြစ်လာရေးအတွက်နိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဆောင်ရွက်သွားဖို့အရေးကြီးတယ်လို့ Mark Farmer ကပြောပါတယ
်။ And it's really important that the political leaders in Burma with the support of the international community work
လူမှုအတိုင်းဝိုင်းချင်းချင်းအပြန်အလှန်နားလည်မှုလွယ်မနေတာတွေတင်းမာနေတာတွေရန်လိုနေတာတွေရော့ကျသွားပြီးအချင်းချင်းပြန်လည်နှီးဆက်လာစေဖို့နိုင်ငံရေးခေါင်းဆောင်တွေအနေနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ခံမှုနဲ့အတူလုပ်ကိုင်ဆောင်ရွက်သွားဖို့အရေးကြီးပါတယ်။မြန်မာနိုင်ငံမှာကယုံကြည်သက်ဝင်မှုဘာသာစုံရှိပါတယ်တဦးနဲ့တဦးအပြန်အလှန်လေးစားမှုရှိပြီးငြိမ်းချမ်းစွာအတူနေထိုင်သွားနိုင်ကြဖို့အရေးကြီးပါတယ
်။ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကလည်းဒီဖြစ်ရပ်ပေါ်မှာစိုးရိမ်ပူပန်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအမြန်ဆုံးဆောင်ရွက်ဖို့အာဏာပိုင်တွေကိုတိုက်တွန်းနေပါတယ်။အခုလက်ရှိအခြေအနေကိုရပ်တန့်မှုမကင်တွယ်နိုင်မှုဆိုရင်တော့အကြမ်းဖက်မှုတွေဟာကူးဆက်ပြန့်နှံ့သွားနိုင်မယ့်အနေအထားလည်းရှိနေတယ်လို့သတိပေးထားပါတယ်ခင်ဗျာ။